မန္တလေးမြို့မဟာအောင်မြေမြို့နယ်အတွင်းမှာဓမာယုံတစ်ခုကဝိရွတ်နေချိန်မှာအသံချက်စကြိုးတွေကိုဆွဲဖြုတ်ပစ်ခဲ့တယ်။နယ်သာလန်နိုင်ငံသားကဘာလက်ခီးတဲ့ကိုဘာသာသာသနာရေးဆိုင်ရာအစုအဝေးကိုနှောက်ယှက်တဲ့ပုံမှာ296အရာကျူးလွန်တဲ့အကြောင်းထင်ရှားတဲ့အတွက်ထောင်ဒဏ်3လနဲ့ဗီဇာစီကံဖောက်ဖျက်မှုအတွက်ငွေဒဏ်တသိန်းချမှတ်လိုက်ပါတယ်။ဒီသတင်းပြည်စုံကို VOA မြန်မာပိုင်းကမတ်မေခါကပေးပို့ထားတာကိုနားဆင်ပါရှင်။
မဟာအောင်မြေမြို့နယ်တရားရုံးကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့တောက်ကြနေ့ညမှာမဟာအောင်မြေမြို့နယ်မှာရှိနေတဲ့ဓမ္မယုံအတွင်းဝင်ရောက်ပြီးဓမ္မစัจ जा ရွတ်ဆိုရာမှာအုံပြတဲ့အတန်ချဲ့ဆက်ကျိုးတွေကိုဆွဲဖြုတ်ခဲ့တာကြောင့်ဒီနယ်သာလန်နိုင်ငံသားကိုအခုလိုအရေးယူခဲ့တာဖြစ်ပါတယ်။ပရိတ်ရွတ်ဖက်နေစဉ်ဓမ္မယုံနဲ့မြနယ်ချင်းဆိုင်မှာရှိနေတဲ့ဟိုတယ်မှာတဲခိုနေတဲ့ဒီနယ်သာလန်နိုင်ငံသားဟာစုညံနေလို့ဆိုကဒီအတန်ချဲ့ဆက်တွေကိုဝင်ရောက်ဖြုတ်ပစ်ခဲ့တာဖြစ်ပါတယ်။သူကိုအလုတ်သမားနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနကဗုဒ္ဓဘာသာနဲ့ရိုးရာဓလေ့ထုံးစံကိုနှောက်ယှက်ခြင်းမပြုရဆိုတဲ့ပြည်ဝင်ခွင့်ပါဗီဇာစီကံချိုးဖောက်မှုနဲ့တရားစွဲဆိုခဲ့တယ်လို့ဓမ္မယုံဝိရုအသင်းခေါင်းဆောင်မှလည်းသာသနာညှို့နှွမ်းစီမှုပုံမှန်295နဲ့တရားစွဲဆိုခဲ့တာဖြစ်ပါတယ်။မူလကသာသနာညှို့နှွမ်းစီမှုပုံမှန်295နဲ့စွဲချက်တင်ခဲ့ပေမဲ့ကိုယ်ဝေရာဘာသာသာသနာကိုစော်ကားလိုတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ခဲ့တာမဟုတ်ကြောင်းစစ်ဆေးပေါ်ပေါက်ခဲ့တဲ့အတွက်ဘာသာသာသနာဆိုင်ရာအစုအဝေးကိုနှောက်ယှက်တဲ့အပေါ်မှာအရေးယူတဲ့ပုံမှာ296နဲ့ပဲအရေးယူဆောင်ရွက်ခဲ့တာဖြစ်ပါတယ်။ရာဇသက်ကြီးပုံမှာ296ရာထောင်နှံ3လကိုမန္တလေးအိုးဘိုအကျဉ်းတောင်မှာကြခံရမှာဖြစ်ပါတယ်။လာဝကအဥပဒေ731အရာကတော့ဒဏ်ငွေတသိန်းကိုဆက်လက်ကြခံရမှာဖြစ်တယ်လို့အမိန့်ချမှတ်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဗုဒ္ဓဦးနေ့အမှုကြားနာချိန်မှာတော့မစ္စတာကလက်ကမြန်မာနိုင်ငံရဲ့ဘာသာရေးနဲ့ရိုးရာယဉ်ကျေးမှုတို့ကိုနှောက်ယှက်ရင်တမင်ရွယ်ပြုလုပ်ခဲ့တာမဟုတ်ကြောင်းအဆောက်အုံကိုလေဘာသာရေးဆိုင်ရာအဆောက်အုံတစ်ခုအနေနဲ့မတိခဲ့ဘူးလို့ရုံးတော်မှာထွက်ဆိုခဲ့ပါတယ်။မစ္စတာကလက်ဟာဗုဒ္ဓဘာသာကိုအသေးအဖြတ်မှုအတွက်တရားစွဲခံရတဲ့ပထမဆုံးနိုင်ငံခြားသားတော့မဟုတ်သေးပါဘူး။ပြီးခဲ့တဲ့နှစ်ကဘာန်မန်နေဂျာတဦးဖြစ်တဲ့မစ္စတာဖီလစ်ဆိုသူကသူ့ဘာကြောင့်ကြမှာဗုဒ္ဓရုပ်ပုံကို DJ နဲ့ချက်တက်ဆင်ထားတဲ့ဓာတ်ပုံကို Facebook စာမျက်နှာမှာဖြန့်မွေခဲ့တဲ့အတွက်လေအေးအေးယူခံခဲ့ရတာရှိခဲ့ပါဘူး။မစ္စတာကလက်အေးအေးယူခံခဲ့ရတဲ့အပေါ်မှာတရားခွင်မှာတွားရောက်လေ့လာခဲ့တဲ့မန္တလေးမြို့ကဦးအေးလွင်ကတော့အမှုစင်မှုနဲ့ပတ်သက်ပြီးအခုလိုပြောပြပါဗျ။ဒါန
ာရီကသူကအဆက်ချက်ရှိတာလည်းမရှိဘူး။ပြည်သူတော်တွေချက်ရှိတာလည်းမရှိဘူး။အဲ့ဒီအတွက်ကြောင့်သူက95ဆိုတဲ့ပုံမှန်ကိုပျောက်ခင်းနေသူကပုံမှန်ကသာသနာရေးဆိုင်ရာတော်လို့လေရာဇဝတ်သူတွေကသူကအဲ့လိုချက်ရှိတဲ့ပုံမှန်ပေါ့။196ဆိုတဲ့196ဆိုတဲ့ပုံမှန်နဲ့လုံးနေပုံမှန်300ဆိုတဲ့ဆက်နေတာ။အဲ့ကဲမြင်ရတော့သူကပုံမှန်296နဲ့ဆွဲထားတဲ့ပုံမှန်ကအမှုမမြောက်တဲ့အတွက်အဲ့ဒီပုံမှန်နဲ့မချဘဲနဲ့296နဲ့ထောင်လာ3လအလုံးနဲ့ထောင်လာ3လချလိုက်တယ်ဆိုတော့လေ295နဲ့မမြောက်ဘူးဆိုရင်လည်းဘာလုံးဝဟိုသူ့ပေးတင်နေတယ်ဆိုတာရှိနေလေ
ဒီမှုနဲ့ပတ်သက်လို့တရားခံရှေ့နေတဦးအဖြစ်လိုက်ပါဆောင်ရွက်တဲ့တရားလွှတ်တော်ရှေ့နေဦးလာကိုကိုအမျိုးမျိုးဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိမှာအခုလိုအတန်ချဲ့ဆက်ကြောင့်ရေးယူမှုအပေါ်မှာအမြင်အမျိုးမျိုးကွဲလွဲမှုတွေတော့ရှိနေပါသေးတယ်။ဘာသာသာသနာကိုဗန်းပြပြီးအတန်ချဲ့ဆက်တွေကိုစူညံစွာဖွင့်တဲ့ဒဏ်ကိုတော့ခံစားနေရပေမဲ့ထိရောက်တဲ့အရေးယူမှုတွေမရှိသေးပါဘူး။တည်ဆဲဥပဒေအရအတန်ချဲ့ဆက်အသုံးပြုသူတွေဟာဒေသခံအာဏာပိုင်တွေထံကနေခွင့်ပြုချက်ယူဖို့အတန်ချဲ့ဆက်အသုံးပြုရမှလည်းစနစ်တကျအသုံးဆွဲဖို့နဲ့အတန်ချဲ့ဆက်သုံးဆွဲတဲ့အချိန်ကိုလည်းတတ်မှတ်ထားဖို့ဖို့ပြပါရှိထားပေမဲ့ဘာသာရေးနဲ့ဆက်နွယ်နေတဲ့အခင်အကျင်းတွေမှာတော့ဒီစီကန့်ချက်တွေလိုက်နာမှုမရှိသေးပါဘူးဒီအပြင်ဒီလိုလိုက်နာမှုမရှိသေးတာကိုလည်းကြက်မှတ်ဖို့အားနည်းနေတာတွေရှိတယ်လို့သုံးသပ်မှုတွေရှိပါတယ်ရှင်